Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရုရှားရေစုံစမ်းစစ်ဆင်နေတဲ့အမေရိကန်ထက်လွတ်တော်ကော်မတီရှေ့မှောက်မှာရှင်းနေချုပ် Jeff Session ထွက်ဆိုဖို့ရှိနေပါတယ်ပြည်ထောင်ဝင်ကြီးချုပ်ကတော့အစိုးရတဲ့ဖွဲ့နိုင်ရေးပူးပေါင်းနိုင်ဖို့ဆွေးနွေးနေပါတယ်။ကြဲကြခဲ့တဲ့တပ်မတော်လေးရင်မှလိုက်ပါသွားသူတွေတဲ့က63ဦးလို့ပြောဆိုနေစေဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တည်င်းတွေပြည်နာဆင်ကြားမဲ့တည်င်းလွာတွေထဲမှာရခိုင်ပြည်နယ်ဘက်ကညမထွက်ရမယ့်တက်တန်တိုးလိုက်တဲ့အကြောင်းနဲ့ပတ်သက်လို့
ဒီမှာလူကြုံရေးအခြေအနေကဒီမှာအင်းနဲ့လိုအကျဉ်းဆက်မှုတွေကရှိနေတယ်အဲ့ဒီတွေကြောင့်လူကြုံရေးကဒီမှာအရင်တရားမှအရေးကြီးနေတဲ့အခြေအနေတွေအဲ့ဒီတွေကြောင့်ပုံမှန်တရားလေးတွေကိုထုတ်ပြန်လာကြတယ်အချို့အရှာအာဏာတည်ရောက်ဖို့အရာအရေးကြီး
ဘူးသီးတောင်မြွတ်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုတည်နေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူကချင်ပြည်နယ်ဖားကန့်မြွတ်နယ်အတွင်းကဘာပြိုကျတဲ့အတွက်ထိခိုက်ဒေဆုံးမှုတွေရှိခဲ့တဲ့အကြောင်းနဲ့လိန်ကွဲပြားမှုကြောင့်ခွဲခြားဆက်ဆံတာတွေအကျန်းဖက်ခံရတာတွေအဆုံးသက်ရေးကျိုးပဲ့မှုအကြောင်းတွေအပြင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုအကြောင်းတွေနဲ့ပတ်သက်လို့လည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆင်နေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှေ့နေတဲ့ Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးသားတဲ့စာမှာပြောဆိုထားပါတယ်။ပြည်သူစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှင်းနေချုပ် session ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလမှာရုရှားတန်ဖန်နဲ့တွေ့ဆုံခဲ့သူတွေထဲမှာရှင်းနေချုပ် sessions လဲပါဝင်ခဲ့ပြီးတဲ့နောက်ရုရှားနဲ့အရေးနဲ့ပတ်သက်တဲ့တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ရှင်းနေချုပ်ကရှောင်ဖယ်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာတော့ရှင်းနေချုပ်အဖြစ်အတည်ပြုကြားနာပွဲမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းရုရှားဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ရှင်းနေချုပ်ကဖြေကြားခဲ့တာပါရုရှားတန်ဖတ်ကြီးဆာဂေးကီးစ်ကီးရက်နဲ့နှစ်ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပေမဲ့ဒီအကြောင်းတွေကိုအစောပိုင်းမှာထုတ်ဖော်ပြောဖို့မလိုဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်ရာထူးကဖြုံးစားကြီးဖေရှားခံလိုက်ရတဲ့ FBI ညွှန်ကြားမှုဟောင်း James Comey နဲ့သမ္မတ Trump တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာမှုတွေကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှင်းနေချုပ် session ရင်ဆိုင်ရမှာဖြစ်ပါတယ်ရှင
်အာဖဂန်ထူးတပ်ဖွဲ့ဝတ်စုံဝတ်ထားသူတယောက်က American စစ်ဘက်တာဝန်ရှိသူတွေကိုတနက်နက်ပစ်ခတ်ခဲ့တာကြောင့်၃ယောက်သေဆုံးပြီးတော့တယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်ဒီဖြစ်ရပ်ကနန်ဂါဟာပြည်နယ်အချင်းခဲမှာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီတနက်နေ့ပြည့်တဲ့သူကိုအမေရိကန်စစ်သားတွေကချက်ချင်းပဲပြန်ပြီးတော့ပစ်တက်ခဲ့တယ်လို့နန်ဂါဟာပြည်နယ်အစိုးရပြောခွင့်ရအတိုလာကိုဂီယာနီကဗီဒီယိုကိုပြောပါတယ်အဲ့ဒီတနက်သမားဟာတာလီဘန်အဖွဲ့တွေကနေအာဖဂန်စစ်တပ်ထဲကိုထည့်ထားတဲ့သူဖြစ်တယ်လို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကတော့ပြောပါတယ်အစောပိုင်းသတင်းပေးပို့ချက်တွေမှာတော့အမေရိကန်စစ်သား၂ယောက်သေဆုံးပြီးတော့၂ယောက်ဒဏ်ရာရတယ်လို့ဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်တွေသေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နယူးဂျာဆီပြည်နယ်ကိုတွားရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကိုအတီးပေးထားပြီးတော့နောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုလည်းပြောပြထားတယ်လို့ဆိုပါတယ်နိုင်ငံပြည်နယ်မှာဖြစ်ခဲ့တဲ့ဒီသေဆုံးမှုဟာအစောပိုင်းတုန်းကဟမ်မန်ပြည်နယ်မှာအမေရိကန်ဘက်ကမားပစ်လို့အာဖဂန်ရဲတပ်ဖွဲ့ဝင်၂ယောက်သေဆုံးတာနဲ့ဆက်ဆက်မှုရှိနိုင်သလားဆိုတာကိုတော့အာဏာပိုင်တွေကစစ်ဆေးကြည့်ရှုနေတယ်လို့ဆိုပါတယ်အာဖဂန်နိုင်ငံဟာမန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့တောင်းပန်ထားပါတယ်ခင်ဗျာ
ပြည်ထောင်ကိုဆက်ပြီးတက်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတည်ရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့ထောက်ခံမဲ့အရေးအတွက်ပြောင်းဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရရအောင်ဆွေးနွေးနေရဆဲဖြစ်ပါတယ်ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုအပြစ်သက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်လာမယ့်အခြေအနေရှိတယ်လို့ဝန်ကြီးချုပ်ထရီဇာမေရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြည့်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး DUP အနေနဲ့အစိုးရအသုံးစရင်းရဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အကြောင်းအရာပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်လက်ရှိအချိန်ကြီးတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွှတ်တော်အမှတ်နေရာ326နေရာလိုအပ်ပေမဲ့သ 318 နေရာပဲအနိုင်ရခဲ့တာပါ DUP ကအမှတ်နေရာ10နေရာအနိုင်ရထားပါတယ်လာမယ့်ဇွန်လ19ရက်နေ့မှာဘီယင်မအဲလစ်ဘက်ကအစိုးရရဲ့အစည်းအဝေးနည်းနဲ့ပတ်သက်လို့မိန့်ခွန်းပေးမှာဖြစ်တာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေတာပါနောက်ဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုပါတော့တယ်ဗီတိန်အနေနဲ့မူလစီစဉ်ထားတဲ့အတိုင်းဆွေးနွေးညှိနှိုင်းမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဗီတိန်ဝန်ကြီးချုပ်မေကအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်။မနစ်စနေနေ့တုန်းကတော့ဝန်ကြီးချုပ်မေရဲ့ထိတ်တန့်လက်ထောက်နှစ်ဦးတို့နှုတ်ထွက်သွားပါတယ်။သတင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမှာဆက်ပြီးမြဲကျင်နေဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့97ပါတီခေါင်းဆောင်ပိုင်းကတောင်းဆိုခဲ့ကြတယ်လို့လည်းရေးသားဖော်ပြနေကြပါတယ်ရှင်။
ပြည်ထောင်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးတော့ပြည်သူ့သမ္မတအစ်အမန်နျူရယ်မက်ခရွန်ကသူ့ရဲ့ပါတီအစ်အနေနဲ့ပါလီမန်မှာနေရအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့လိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြော်ရွေးကောက်ပွဲမှာလွှတ်တော်နေရအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ်။မက်ခရွန်ရဲ့ပါတီကတော့သမ္မတရွေးကောက်ပွဲစတင်ဝင်ပြိုင်တဲ့အချိန်ကြားမှာတည်ထောင်ခဲ့တာဖြစ်ပါတယ်။ပြည်သူ့ပါလီမန်မှာအမတ်နေရအများစုကိုအနိုင်ရခဲ့မယ်ဆိုရင်တော့သူ့ပါတီအနေနဲ့သမ္မတမက်ခရွန်ရွေးကောက်ပွဲမဲဆွယ်စီယုံရေးကာလာတော့ကဂရီပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုနိုင်မှာဖြစ်ပါတယ်။ပြည်သူ့နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကျန်းဖတ်တိုက်ခိုက်မှုတွေတော်များများဖြစ်ပေါ်ခဲ့တာကြောင့်အခုချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီနေ့မှလည်းလူများကမဲပေးဖို့သွားကြမှာဖြစ်တာကြောင့်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်တဝဲမြို့အနောက်တောင်ဘက်ပင်လယ်ပြင်ထဲမှာပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါသွားသူတွေတဲက59ဦးရဲ့ရုပ်အလောင်းတွေကိုဆေးယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဇွန်လ9ရက်နေ့ကပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလူပေါင်း122ဦးလိုက်ပါသွားတာကြောင့်63ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပါတယ်။လေယာဉ်ပြက်ချခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့တစုံတစမမသိရသေးပါဘူး။ပြကြခဲ့တဲ့တရုတ်ထုတ် Y8 လေယာဉ်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်။တပ်မတော်မိသားစုတွေတက်တာချောင်းချီရေးလေယာဉ်ဖြစ်ပြန်တန်းနေတဲ့ Y8 လေယာဉ်ကပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေနေ့လယ်ပိုင်းမှာဘေးကနေရန်ကုန်ကိုပြန်တန်းစဉ်ပျောက်ဆုံးခဲ့တာဖြစ်ပါတယ်။ဆက်သွယ်မှုပြတ်တောက်ပြီးတဲ့နောက်နိုင်ဘွတ်အကြာမှာရှာဖွေကယ်ဆယ်ရေးတွေကိုစတင်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်အထူးတပ်ဖွဲ့တွေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစ္စလာမစ်စစ်တွေးကြွတွေနဲ့တိုက်နေတဲ့ဖိလစ်ပိုင်စစ်တပ်ကိုအကူအညီတွေပေးနေတယ်လို့အမေရိကန်တန်ယုံကစနေနေ့မှာပြောလိုက်ပါတယ်။တောက်ကြနေက14နာရီကြာအပြင်းထန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာဖိလစ်ပိုင်စစ်တပ်ဘက်ကမရိန်းတပ်ဖွဲ့ဝင်13ယောက်တိဆုံးပြီးတော့40လောက်ဒဏ်ရာရသွားခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကပြောပါတယ်။ဒါ့အပြင်မာရိုယူမျိုးကဘလီမာတောက်ကြနေတုန်းကဝတ်ပြုနေတဲ့15နှစ်သားအရွယ်လူငယ်အမျိုးသားတဦးနဲ့တနက်ကြီးစံမှန်ပြီးတော့တိဆုံးသွားခဲ့တယ်လို့ AFP Video သတင်းတောက်ကပြောပါတယ်။မီလာ23ရက်နေ့ကမာရိုယူမျိုးကိုတင်ယူခဲ့တဲ့စစ်သွေးကြော်တွေဟာအရသားတွေကိုအကာအကွယ်ယူပြီးဘုံနံခံနိုင်တဲ့မြောက်လိုင်းကောင်းတွေပြီးတော့တန်ကြက်ကားတွေကိုတိုက်ခိုက်နိုင်တဲ့လက်နက်တွေနဲ့ခုခံပြီးတော့အခိုင်အမာခြေကုပ်ယူထားတာကြောင့်ဖိလစ်ပိုင်တပ်ဖွဲ့တွေဟာအခုချိန်ထိစစ်သွေးကြော်တွေကိုမချေမုန်းနိုင်သေးပဲဖြစ်နေပါတယ်တိုက်ပွဲတွေအပြင်းထန်ဖြစ်နေတာနဲ့အမျှအမေရိကန်တပ်တွေကလည်းဖိလစ်ပိုင်တပ်တွေကိုအကူအညီပေးနေတယ်လို့မနီလာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုဖို့ညှင်းဆုံသွားပါတယ်ဖိလစ်ပိုင်အစိုးရရဲ့ပန်ကြားချက်ကြောင့်အမေရိကန်အထူးစစ်စင်တပ်ဖွဲ့တွေဟာဖိလစ်ပိုင်စစ်တပ်ကိုမာရိုယူမှာဖြစ်နေတဲ့တိုက်ပွဲတွေအတွက်အကူအညီပေးနေတာဖြစ်တယ်လို့တန်ယုံကညာချက်ထဲမှာပြောထားပါတယ်နော်
နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ရဲ့တူရကီနိုင်ငံဆိုင်ရာအကြီးအကဲကိုတူရကီအစိုးရကဖမ်းဆီးလိုက်ပါတယ်။အကြမ်းဖက်ဝါဒီအဖွဲ့ဝင်တဦးဖြစ်ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အမှုရဆိုင်ဖို့ဆောင်ဆိုင်နေချိန်မှာပဲဖမ်းဆီးခံရတာလို့တူရကီနိုင်ငံပိုင်အနာတိုလူသတင်းဌာနကကိုကာပီ AP သတင်းကဖော်ပြပါတယ်။ AI အကြီးအကဲတာနာကီလစ်ကိုအင်္ဂါနေ့ကထိန်းသိမ်းပြီးတောက်ချာနေမှာဖမ်းဆီးလိုက်တဲ့အကြောင်းအတည်ပြုပေးဖို့VOE ရဲ့မေးမြန်းမှုကိုတော့အနာတိုလူသတင်းဌာနဘက်ကမတုံ့ပြန်ပါဘူး။ Mr. Kilic ကိုခုလိုဖမ်းလိုက်တာဟာတရားမျှတမှုကိုလောင်ပြောင်တည်ော်လိုက်တာဆိုပြီး AI အဖွဲ့ကြီးကပြောဆိုပြီးအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။ Kilic နဲ့တခြားရှင်းတွေတွေဟာ Binlog လို့ခေါ်တဲ့စကဝတ် Mobile Support စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံအနောက်ပိုင်း Ismaya ပြည်နယ်မှာဖမ်းဆီးခံရတာဖြစ်ပါတယ်။ဒ တူရကီစစ်အာဏာသိမ်းမှုကိုနောက်ခွဲကကြိုးကင်ခဲ့သူနောက်အကြမ်းဖက်ဝါဒီအဖွဲ့တစ်ခုကိုဦးဆောင်သူလို့တူရကီအာဏာပိုင်တွေကဆွဆွဲထားတဲ့အမေရိကန်မှာနေထိုင်တဲ့ဘာသာရေးဆရာဖတ်သူလာဂူလန်ကဒီစာပို့စနစ်ကိုတုံးတာလို့လဲတူရကီအာဏာပိုင်တို့ကဆွဆွဲထားတာပါဒီစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ကိလက်ကတရားဝင်မှာတရားခွင်မှာညှင်းဆန်ခဲ့တယ်လို့လဲ AI အဖွဲ့ကြီးဘက်ကပြောဆိုခဲ့ပါတယ်ရှင်
ကွန်လွန်တော်ဖြစ်တဲ့လေဗျာခေါင်းဆောင်ဟောင်မိုမဂရဖီအတာဆိုင်အယ်အစ္စလာမ်ကို9နှစ်ကြာဖမ်းဆီးထိန်းသိမ်းထားပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့သူကိုဖမ်းဆီးထားသူတွေကစနေနေ့မှာပြောလိုက်ပါတယ်ဆိုင်အယ်အစ္စလာမ်ကိုတောက်ကြနေကလွတ်ပေးလိုက်တာဖြစ်တယ်လို့သူကိုဖမ်းခဲ့တဲ့အဘူဘာကာဆဒီကတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပေမဲ့သူကိုဘယ်နေရာမှာလွတ်ပေးလိုက်တယ်ဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူးထရီပလီမြို့တောင်ဘက်ကဇင်တန်မြို့မှာခြေစိုက်တဲ့အယ်ဆဒီကတပ်ဖွဲ့တာဝန်ရှိသူတွေကလည်းသူကိုလွတ်ပေးရဲဆိုတာနဲ့ပတ်သက်ပြီးတော့ AP သတင်းဌာနကိုအတည်ပြုခဲ့ပါတယ်လုံခြုံရေးဆိုရင်မှုကြောင့်သူကိုဘယ်မှာလွတ်ပေးရဆိုတာကိုတော့ပြောဆိုဖို့ညှင်းဆန်သွားခဲ့ပါတယ်လီဗျာနိုင်ငံအရှိတ်အချက်မှရှိတဲ့လီဗျာပါလီမန်ကမကြာသေးခင်ကထုတ်ပြန်လိုက်တဲ့လူငယ်ချင်းချမ်းသာခွင့်ကြောင့်သူ့ကိုအခုလိုလွတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါရယ်ဒေါ်ဘုတ်မြို့မှာရှိတဲ့ပါလီမန်ဟာလီဗျာနိုင်ငံရဲ့ပြိုင်ဘက်အုပ်ချုပ်ရေးအဖွဲ့၃ခုထဲကတစ်ခုမှပါဝင်တာဖြစ်ပါတယ်သူ့ကိုတော့2011ခုနှစ်ကအဘူဘကာအဖွဲ့ကဖမ်းဆီးခဲ့တာပါလီဗျာကောင်းဆောင်ဟောင်မိုမာဂရဖီပြုတ်ကျသွားပြီးကလေးကလီဗျာနိုင်ငံထဲမှာပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားခဲ့ပြီးတော့အခြေအနေတွေဟာလည်းမတိမငြိမ်ဆက်ပြီးတော့ဖြစ်နေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ဘက်ကညမထွက်ရအမိတ်တက်တန်းထတ်တိုးလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသတွေမှာညမထွက်ရအမိတ်ပုံမှန်144ကိုတက်တန်းထတ်တိုးလိုက်ပါတယ်။အခုလိုပုံမှန်144ကိုတပ်တန်းတိုးထုတ်ပြန်ရတာဟာနယ်မြေတွင်းလုံခြုံရေးစိုးရိမ်နေရစေအခြေအနေနဲ့ကြီးရွာအုပ်ချုပ်ရေးမှုတချို့ကိုအသက်အန္တရာယ်ရန်ရှာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ဘူးတီတောင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ဒေသခံတွေအတွက်ပုံမှန်လုပ်ငန်းခွင်လုတ်ကင်မှုခရီးသွားလာမှုအတွက်အခက်အခဲရှိပေမဲ့အခုလိုလုံခြုံရေးအခြေအနေရပုံမှန်144ထုတ်ပြန်ထားတာကစိတ်ချရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတွေကပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသဘက်မှာနေဆက်လုံခြုံရေးနေသားဆောင်တက်စကန်တချို့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနေမြေလုံခြုံရေးအရာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ပြီးစစ်စင်ရေးနေမြေဖြစ်တက်မှတ်ခါတက်မတော်ကရဲတပ်ဖွဲ့နဲ့အတူလုံခြုံရေးယူထားတာဖြစ်ပါတယ်ဒီလိုမျိုးနေမြေလုံခြုံရေးအရာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ည9နာရီကနေမနက်6နာရီအစည9နာရီကနေမနက်9နာရီထိပြန်လည်လျှော့ပေါ်ထုတ်ပြန်ပေးခဲ့ပါတယ်ဒါပေမဲ့လို့ပုံမှန်144ကိုတော့လအလိုက်တက်တန်းစတိုက်တိုးလာခဲ့တာမှာပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေစလို့နောက်ထပ်2လတက်တန်းထပ်တိုးလိုက်ပါတယ်ဒါကတော့နေမြေတွင်ကြေးရွာတွေကအုပ်ချုပ်ရေးမှုတွေကိုအသက်အန္တရာယ်ရန်ရှာမှုတွေနဲ့အကြမ်းဖက်မှုတွေရှိနေစေဖြစ်တဲ့အတွက်နေမြေလုံခြုံရေးအရာညမထွက်ရအမိန့်ပုံမှန်144ကိုထပ်တိုးထုတ်ပြန်လိုက်တာဖြစ်တယ်လို့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ်
ဒီမှာလူကြုံရဲ့အခြေအနေကဒီမှာအမြင်နဲ့လို့အကျဉ်းဆက်မှုတွေကရှိနေတယ်အဲ့ဒီတွေကြောင့်လူကြုံကဒီမှာလန်တရားမှာအရေးကြီးနေတဲ့အရှိဖြစ်နေတယ်အဲ့ဒီတွေကြောင့်ပုံမှန်140ကိုထုတ်ပြန်လာကြတယ်ကျွန်တော်ရခိုင်တိုင်းရင်းသားတွေရဲ့ကြီးတော်ဒီမှာကျွန်တော်လူကြုံမျိုးချင်းပို့လို့နေတယ်ဗန်လီရော်တွေဝင်ပြီးတော့အကျဉ်းဖက်နေတယ်နောက်တော့ကျွန်တော်ရခိုင်တိုင်းရင်းသားတွေရွာတွေကိုဝင်မလာဘူးလို့ကျွန်တော်ပြောလို့မရဘူးအဲ့ဒီတွေကြောင့်ကျွန်တော်ရခိုင်တိုင်းသားရွာတွေကိုကျွန်တော်လုံးကြုံရေးကိုကျွန်တော်လေးလေးထားပြတဲ့နယ်လို့ကျွန်တော်မြင်ပါရတာ
ရခိုင်ပြည်နယ်အတွင်းအထူးသဖြင့်ဘူးတီတော်မောင်တော်ဒေသတွင်ကဒေသခံပြည်သူတွေအတွက်လုံခြုံရေးနဲ့နယ်မြေတည်ငြိမ်ရေးတရားဝင်စုမှုရေးလုံခြုံရေးအစီအမံတွေကိုရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကစနစ်တကျထပ်တိုးဆောင်ရွက်ပေးဖို့နဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်လွှတ်တော်တွေမှာဆွေးနွေးဖို့လည်းရှိတယ်လို့ဘူးတီတော်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ
်လုံခြုံရေးအရာကျွန်တော်တို့အခြေအနေတွေကစိုးရိမ်နေရတဲ့အခြေအနေဖြစ်လာတဲ့ဆိုတော့ကျွန်တော်တို့လာမယ့်လွှတ်တော်မှာတော့ကျွန်တော်တို့ဆွေးနွေးဖို့တော့ရှိလာနိုင်ပါတယ်ကိုယ်အနေနဲ့ဆိုရင်ကျွန်တော်တို့ဒီမှာရှိနေတဲ့လူကြီးတက်ဖို့ဝင်နေအဲ့ဒါတက်မတော်သားတွေပေါ့နော်ကျွန်တော်တို့တရားဥပဒေစိုးမှုနဲ့ကိုကျွန်တော်တို့လုပ်တဲ့နေလို့ကျွန်တော်မြင်ပါတယ် အလားဒီရခိုင်ပြည်နယ်ဒီတော့ဘူးရီတော်မုံတော်မှာရှိနေဗန်လီရော်တွေလည်းကျွန်တော်တို့နိုင်ငံတော်ရဲ့အကျိုးချအာဏာအောက်မှာရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံဆိုတဲ့ကိုယ်ပိုင်ဖြစ်ချင်းတာကိုနားလည်ပြဖို့လိုတယ်လို့ကျွန်တော်နေမြန်မာရယ်များ
အခုလိုရခိုင်ပြည်နယ်ဘူးသီးတော်မောင်းတော်ဒေသတွေဘက်မှာည9နာရီကနေမနက်9နာရီအထိရမထွက်ရအမိတ်144ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံပြည်သူတွေရဲ့စီးပွားရေးနဲ့နေစဉ်ဘဝပုံမှန်လုပ်ငန်းခွင်သွားလာလုပ်ကိုင်ရေးတွေမှာအခက်အခဲဖြစ်ပေမဲ့လို့နေမြေလုံခြုံရေးအတွက်အခုလိုလှုပ်ဆောင်လိုက်တဲ့အပေါ်ဒေသခံတွေကတော့ကြိုးဆိုပါတယ်ရခိုင်ဒေသခံတအူးလည်းဖြစ်တဲ့ကိုစောစောထွန်းကတော့ဒေတာတွေလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်။ဥမာ144ထုတ်ပြန်လိုက်တဲ့အခါကျတော့ဒီဒေတာခင်တွေရဲ့စီးပွားရေးနဲ့တခြားသောလူမှုရေးဘက်မှာတော့ထိခိုက်မှုတော့ရှိတာပေါ့လေနော်။ဒါပေမဲ့တဖက်ကကြည့်လို့ရှိရင်လည်းပဲလူဒီလုံချုံရဲ့အခြေအနေအရာကတော့ကျွန်တော်တို့ကလည်းပဲဒါလိုအပ်တယ်လို့တော့မြင်နေပေါ့လေနော်။ဘာလို့ဆိုတော့ဒီအော်တိုဘာ9ရက်နေ့ကနေစပြီးတော့မှဒီနေ့အထိကိုအကျံပဲမားတွေကနေပြီးတော့မှဒီစူပူမုန်းကိုဖြစ်စေတဲ့ဒီကြည့်ရတော့အုပ်ချုပ်ရေးပိုင်းလည်းဆက်ဆက်တဲ့ဒီဘင်္ဂလီအတိုင်းဝိုင်းကပုဂ္ဂိုလ်တွေကိုဒီရန်ရှာတာတို့တက်ချက်တို့ရှိတဲ့ခါကျတော့ဟိုဒါတော့ကျွန်တော်တို့အမြင်ဆိုလို့ရှိရင်တော့ဒါလုံတဲ့ကိစ္စပေါ့နော်။ဟိုလိုအပ်တယ်လို့တော့မြင်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစလို့ဘူးသီးတောင်နဲ့မောင်နှောခရိုင်နယ်ခြားစောက်ရဲစခန်းနဲ့အစံဖတ်တက်ခတ်ခံရပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးကနေမြေရှင်းလင်းရေးလုပ်တဲ့အချိန်မှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂဘက်ကတော့စုံစမ်းစစ်ဆေးအဖွဲ့ဆီလွတ်ဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာအုပ်ချုပ်ရေးမှုတချို့တက်ဖြတ်ခံရတာလို့လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကြောင့်ဒေသတွင်းမှာတော့အခုလိုပုံမှန်144ကိုထုတ်ပြန်ထားရတဲ့အနေအထားဖြစ်ပါတယ်ရှင်
မဆူမတင်ပြပေးကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဖားကန်ဘက်ကကဘာပြိုကြတဲ့အခြေအနေကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန်မြို့နယ်နတ်မော်ကျေးရွာမှာဇွန်လ10ရက်နေ့ညနေပိုင်းကကဘာပြိုကြခဲ့တဲ့အတွေ့ရေမစေးကြောက်ရှာဖွေသူတွေထက်ကတဦးသေဆုံးပြီး9ဦးထက်မနည်းပြင်းထန်စွာဒဏ်ရာခဲ့ကြပါတယ်ကဘာပြိုကြမှုတွေမြေစာပုံပြိုကြမှုတွေမကြာခဏဖြစ်ပြီးလူအသေးပြောက်ထိခိုက်တွေ့ရှိနေပေမဲ့ဒီအခြေအနေပေါ်မှာသက်ဆိုင်ရာအာဏာပိုင်တွေဘက်ကတစုံတရာဖြေရှင်းကင်တွယ်တာမျိုးမရှိတလို့ရေမစေးကြောက်ရှာဖွေသူတွေကလည်းပမာဏရော့မသွားပါဘူးစုံစမ်းမြင်မြင်ထားတဲ့ VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပြပို့ထားပါတယ်ရှင
်မကြာခဏဆိုသလိုမြေစာပုံပြိုကျမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကနတ်မော်ကြီးရွာမှာဇွန်လ10ရက်နေ့ညနေပိုင်းကကဘာပြိုတာကြောင့်ကဘာအောင်မှာရေမစေးကြောက်ရှာဖွေသူတွေက10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကတော့သေဆုံးသွားခဲ့ပါတယ်ဒီထဲက9ဦးခန့်ကတော့ဆေးရုံကိုအရေးပေါ်ပို့လိုက်ရတဲ့အကြောင်းနတ်မော်ကြီးရွာသားတူကပြောပြပါတယ
်ဒီလိုပြောမလို့အောက်မှာကျင်းတူနေတာအပေါ်ကကဘာပြူတာရှိတာတယောက်ပဲထိတာပါထိတာဒီဘက်ကမိုးရွာနေတော့မှရေအဲတန်ရန်ရတဲ့သူကတော့5-6ရက်တော့တော့ပါမှာအဲသူတို့ကမှလေခုပေးပါလေဒီနတ်မော်မြတ်ပါပြီအဖွဲကနေမှဆေးရုံကိုပို့ပေးတာလေအောက်မှာတူးနေတာအပေါ်ကကဘာပြူတဲ့ခါကျပါအဲ့ဒါဖြူသွားတာလေ
ဟိုဘဲကုမ္ပဏီပိုင်တဲ့ဟာလဲရှင
်အေဘာဝနာလို့ပြောတာပဲဘေးအိုက်ကုမ္ပဏီမှာနတ်မော်တရွာတဲ့တူးရမဟုတ်ဘူးလေဒီနာမော်ရကင်တို့ကတော့တောင်းကောလို့အဲ့ဒါတွေကဆိုင်းအောင်မကတွေကလက်ပြီးကြတာ
ရေစာပုံပြိုကျမှုတွေမကြာခဏဖြစ်နေတဲ့နတ်မော်ကြီးရွာနဲ့အနီးတစ်ဝိုက်မှာတော့ကြောက်စိမ့်တူဖော်ရေးကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေကြားမှာရေမစိမ့်တောက်ရှာပေးသူတွေဟာထောင်ထဲချပြီးရှိနေလို့ဆိုပါတယ
်တူးနေပါလေဒီကမော်ထဲနဲ့မော်နေနေရတော့ဘယ်မော်ပဲဖြစ်ဖြစ်ပြုံနဲ့တူးနေကြတာပဲထုံးကြမှာပဲနတ်မော်ရွာလည်းထောင်ပိုင်းတော့ရှိမှာပေါ့အလူတွေက
ဒီတဲ့င်းနဲ့ပတ်သက်လို့ဖားကန်းညွန့်နဲ့ပြီးသူတော်ကိုယ်စားလှယ်ဦးဒါစီလဆိုင်ကလည်းတဦးတည်ဆုံးသွားတဲ့အကြောင်းအတည်ပြုပြောကြားပါတယ်
ဖားကန်းလည်းတော့5-6မိုင်တော့ဝေးတယ်လေတည်ကြီးရတာ9ရောက်တယ်တဲ့ထဲမှာဟိုကဆိုင်ရရတဲ့သူပေါ့တဦးပဲဆုံးတယ်လို့ပြောတယ်တော့
ကချင်ပြည်နယ်ဖားကန်းညွန့်နဲ့စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်းရေမစေးကြောက်ရှာဖွေသူတွေဟာကြောက်ကဘာပြိုကျတဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းလူကိုယ်ဦးတည်ဆုံးခဲ့ပြီးတချို့ထိခိုက်ဒဏ်ရာရရှိခဲ့တာပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခေကျေးရွာအုပ်စုမှာကြောက်စိမ့်ရှာဖွေတဲ့ကုမ္ပဏီတွေကမြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေကနှစ်ဦးကလည်းပြီးခဲ့တဲ့2016ခုနှစ်ကွန်ပိုင်းအတွင်းမှာတည်ဆုံးမှုတွေဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်အတွင်းမှာကြောက်စိမ့်တူဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးရတာတွေလည်းဖြစ်ခဲ့ကြရတာပါ2016ခုနှစ်ထဲမှာတော့မြေစာပုံပြိုကျမှုကြောင့်လူသရာဇင်ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူဖော်မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထူးတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စ Chicken made South Saint Two for Murigo, Soya Tin in a Chicken Tinchem Humalonangema, Kita Sang and Tabo Gule, Global Witness a Pawi, Tawa Pawinchin, Ye, No Shani, the Puriga, Natasha Kunitema, Tonsu
My e-mothering people get up to bar, view in my wife's season with select tolling binavarishin, a good old link web yamubo, queja sisan canary, sonta yugo, nasin yabame, Luruye, linze guevia mune, jama tamache bogu, like be queja sisanary, a jumpedary, sonta bo, gula de magaya, luquin ye trenching to do got yidiji penja like bare, gula de maga luquin ye gonsigo, put a mouse on jink, tin twin like that sink in the maro, gabataloa, link to so meduri, link to link web, so meduri, Limpian Tadu LGBT Rue Kenza Jung Duniare Nese Nimen Soga Moga Piu Mukan Niara Rigo Tintin Shasha Popia Taraba Jini Vagane Vio Edrinda Liza Slang Bibu Tare the Dingo Matengi Taiga Pio Piamavashin
Lendu Song Methuri Lendu Lingue Song Methuri Net Limpian Tadu LGBT Akwen Yetwe Lula de Drenjendu Pia Batamazon Jane Pine Bitit Monta Pongo Yuichet Dimio Labida Naubai အငင်းပွားစရာတွေတော့ရှိခဲ့ပါတယ်။LGBT အခွင့်အရေးကာကွယ်ပေးတာကိုစတင်သူတွေရဲ့ချင်းချမှုတွေပုဂ္ဂိုလ်ရေးစော်ကားမှုတွေနဲ့ထိုင်းနိုင်ငံကနိုင်ငံတကာဥပဒေပေါင်းပေါက်ခါဘစ်တစ်မွန်တဘွန်ရှင်ဆိုင်ခဲ့ရပါတယ်။ကုလလူခွင့်ရေးကောင်စီကိုတင်သွင်းတဲ့သူ့ရဲ့ပထမဆုံးတော့အစီရင်ခံစာကြောင့်တော့လိန်စိန်ခံယူမှုကွဲပြားသူတွေကိုရှောင်ဖယ်ချသူတွေအစိုးရတွေကတော့ပေါင်းပေါက်ခါမွန်တဘွန် ပမောက်ခမွန်တဘွန်ရဲ့ကုလသမဂ္ဂကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမျိုးသမီးတွေကြားလိင်တူဆက်ဆံတာကိုပြစ်မှုအဖြစ်ဥပဒေပြဋ္ဌာန်းထားတဲ့နိုင်ငံက၄၀လောက်ရှိတယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။လိင်စိတ်ခံယူမှုကွဲပြားတာဒါမှမဟုတ်လေကြားမှစံတတ်မှတ်ချက်မဟုတ်ဘဲကြားမှအဖြစ်ပြောင်းလဲခံယူတာတွေကိုအကျန်းဖက်တာ
Violations are pervasive in numerous settings. Killings, rapes, mutilation, torture, cruel, inhuman, and degrading treatment.
LGBT
တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ရန်လိုမုန်းထားမှုတွေရည်တည့်တဲ့ပြောဆိုမှုတွေဟာ ကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့လည်းလွတ်လပ်တဲ့ပညာရှင်မွန်တဘုံကထောက်ပြပါတယ်။လိင်စိတ်ခံယူမှုကွဲပြားသူတွေအပေါ်မှာအပြန်အလှန်လေးစားဖို့တီးခံမှုနဲ့နားလည်ပေးဖို့နောက်နိုင်ငံတွေအနေနဲ့ကလည်းဥပဒေတွေနဲ့ထောက်ခံကြားကန်ပေးဖို့ကိုလည်းသူကတောင်းဆိုပါတယ်။အမှအမှန်မခွဲခြားဘဲဗလိုက်ဆုံးဖြတ်တာတွေအခြေအမြစ်မရှိတဲ့အစွဲအလန်းတွေဟာဆိုရင်ငွေရွေးစင်ကာလမှာဖြစ်ပေါ်လေရှိတယ Now, do you then sir Lani Paupalan I ne? Pinya Tinjamune, Dibina, Bimu, Kim and Irigo. So easy, yet you looked in Elu, Taupiabi. Tamada, near to the inn, and Madu Quebia Mudigo, Liza Talan, the Unima Pietelu, Pioso Varish.
မန္တလေးထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့အင်တာနက်ဆိုင်ပါတိုက်ခိုက်မှုကြောင့်နဲ့ပတ်သက်လို့နားဆင်ကြရမှာပါကမ္ဘာနိုင်ငံတရ၅၀ကကွန်ပျူတာနဲ့တိုင်းသုံးဆောင်ကြိုဟာမကြတဲ့ခင်ကပဲဝန်နာခရိုက်ဆိုတဲ့ကွန်ပျူတာဗိုင်းရပ်စ်ရဲ့တိုက်ခိုက်တာကိုခံခဲ့ရပါတယ်ကမ္ဘာတွင်းမှာရှိတဲ့အဖွဲ့အစည်းတွေစီးရင်လို့နဲ့ဆက်သွယ်ရေးကုမ္ပဏီတွေကိ
ူတာတွေမှာစိုက်ဘာတိုက်ခိုက်နိုင်တဲ့ဗိုင်းရပмикခိုးအောင်းတွေကတွေ့ခဲ့ရတယ်လို့ Zero Day ဆိုတဲ့ Zero Day ဆိုတဲ့မှတ်တမ်းရုပ်ရှင်ထဲမှာပြောထားပါတယ်။ Starkness ဆိုတာကတော့အီရန်နိုင်ငံရဲ့နျူကလ িয়ার လောင်စာဂျောင်းတွေကိုတိုက်ခိုက်ဖျက်ဆီးဖို့အမေရိကန်ကအစ်ရေးနဲ့ပေါင်းပြီးတော့လုပ်လိုက်တဲ့ကွန်ပျူတာဗိုင်းရပ်စ်ဖြစ်ပါတယ်။ ရှိုးဝတ်တိုက်ခိုက်မှုကအောင်မြင်ခဲ့ပေမယ့်အဲဒီဗိုင်းရပ်စ်ဟာနောက်ဆုံးမှပေါ်သွားသလိုအင်တာနက်ဖောက်ထွင်းတိုက်ခိုက်တဲ့ hacker တွေလက်ထက်ကိုရောက်သွားခဲ့တာကြောင့်သူတို့ကတစ်ခါထပ်စစ်မြေအောင်လုပ်ပြီးတော့တီထွင်တဲ့သူတွေကိုပြန်တိုက်ခိုက်ခဲ့တယ်လို့ဒီ Zero Day ဆိုတဲ့မှတ်တမ်းရုပ်ရှင်ထဲမှာပြောထားပါတယ် Zero Day Director Alex Gibney ကတော့မျိုးသားလုံခြုံရေး agency တွေကအကူအညီနဲ့ဒီသတင်းကိုရခဲ့တာဖြစ်တယ်လို့ပြောပါတယ်
We sought a way for them to speak without their identities being revealed.
သူတို့ဘယ်သူပဲဝါဆိုတော့မဖော်ပြပဲပြောနိုင်တဲ့နည်းလမ်းတွေကိုကျွန်တော်တို့ရှာခဲ့တယ်။အဲဒီလိုလုံနိုင်လိုက်တဲ့ချိန်မှာသူတို့ဘက်ကလည်းပြောရတာအဆင်ပြေလာပြီးတော့ပို့ပြီးတော့ပုံပုံလင်းလင်းပြောလာကြတယ
်။ I was in NSA. I believe in the agency. So what I'm willing to give
you ကျမကအမျိုးသားလုံခြုံရေး agency မှာလုပ်ခဲ့ပြီးဒီအဖွဲ့ကိုယုံကြည်မှုရှိရဲ့။ဒါကြောင့်ကျမဘက်ကအကန့်အသတ်နဲ့ပေးနိုင်မယ်။ကျမတို့အနေနဲ့ဒီလက်နက်တွေကိုနားလည်ဖို့လိုတယ်။အနေအများကြီးစိုးရိမ်ကြကောင်းပါတယ်။ကျမတို့ Start Next ကိုလုပ်ခဲ့တယ်။ဒါမှမယ်ဒုက္ခရောက်တော့မလို့အခုထိလည်းအနေရရှိပါတယ
်။ Start Next ကအင်အားကြီးတဲ့ကွန်ပျူတာဗိုင်းရပ်စ်ကြီးဖြစ်လာခဲ့ပြီးတော့မြို့ကြီးတွေရဲ့လက်စစ်တအားပေးလိုင်းတွေကိုဖျက်တောက်တာမျိုးပါလှုပ်လာနိုင်တယ်လို့ကမ္ဘာလုံးဆိုင်ရာအင်တာနက်လုံခြုံရေး Semantic ကုမ္ပဏီကြီးရဲ့အကြီးအကဲ Eric Chen ကပြောပါတယ်။
It did open Pandora's box and sort of that's where we are today now what we see
ကျွန်တော်ဒီကနေ့ရှိနေတဲ့နေရာကပြဿနာပေါင်း16000နဲ့ကိုတိတ်ကိုရှုပ်ထွေးနေပါတယ်အခုဆိုရင်ဘယ်နိုင်ငံကမဆိုကဘာတဝမ်းကိုတက်ခိုက်နိုင်တယ်ဆိုတော့ကျွန်တော်တွေ့လာပါတယ်ဒီနေ့မှာနိုင်ငံတစ်ခုကစိတ်ပြောင်းပြီးတက်ခိုက်လိုက်မယ်ဆိုရင်ပြဿနာတွေပိုပြီးရှုပ်ထွေးလာနိုင်ပါတယ
်ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတွေမှာနေမီအကန့်အသတ်တွေစီမံစည်းကမ်းတွေမရှိတာကြောင့်လူတိုင်းကိုအချိန်မရွေးနေရာမရွေးတိုက်ခိုက်နိုင်တယ်လို့ကင်ပနီကပြောပါတယ
် People depend on trains people depend on airplanes people depend on their electricity
လူတွေကယထာတွေလေးမြန်နေလက်စစ်မီးတွေကိုအားထားနေရတာပါဒါခေတ်စ်လူနေမှုပုံစံမှာဒါကြောင့်ဒီရုပ်ရှင်ထဲမှာကျွန်တော်ပြောနေတာကဒီလက်နက်တွေကကျွန်တော်တို့ခေတ်စ်လူနေမှုဘဝကိုချိန်ချောက်နေတယ်ဆိုတော့ပ
ါဒါသေးငယ်ကဖြစ်ခဲ့တဲ့ WannaCry computer virus နဲ့ stuckness တို့ကြားမှာဆက်နွယ်မှုမရှိပေမဲ့လဲကြွန့်ကျင်သူတွေကတော့ cyber တိုက်ခိုက်မှုတွေဟာပုံစံတူကြပြီးတော့ဘသူတွေကဘယ်နေရာကတိုက်ခိုက်မှန်းမသိရဘူးလို့ပြောပါတယ်ဒီထဲမှာအစိုးရတွေနဲ့ကြီးစားကြွန့်ကျင်သူတွေလည်းပါနိုင်တယ်လို့ပြောပါရခင်ဗျာ
ကိုရင်တိုင်းတင်ပြခဲ့တာဖြစ်ပါတယ်ရှင် view မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နေ့ညာ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နှစ်နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တင်ပြခြင်းချက်ကိုမှတင်ပြထိုက်တင်ပြပေးပါမယ်ရှင်
ပြည်ခရနစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှင်းနေတဲ့ Jeff Session ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်။ပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟာ James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှင်းနေတဲ့ Session ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။ဗီတင်ကွန်ဆာဗေးတစ်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတည်တရားဖွဲ့စည်းနိုင်ဖို့လွှတ်တဲ့ထောက်ခံမဲ့ရေးအတွက်ပြည်အောင်ဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တည်းရအောင်ဆွေးနွေးနေဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ပံ့ရေးသဘောတူညီချက်ကိုပြီးသက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်လာမယ့်အခြေအနေရှိတယ်လို့ဝန်ကြီးချုပ်မေရဲ့ရုံးကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ယုံကြည်မှုနဲ့ထောက်ပံ့ရေးသဘောတူညီချက်ကအပြည့်အဝညွှန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။ DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှာထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အကြောင်းအရာပေါ်မှာလိုက်ပြီးတော့မူတည်လုပ်ကိုင်မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြိမ်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကသူ့ရဲ့ပါတီသစ်အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်ရွေးကောက်ပွဲတိုင်ငယ်စစ်တမ်းကောက်ယူမှုတွေရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရဖို့ရှိတယ်လို့ခန့်မှန်းထားကြပါတယ်ရှင
်တရင်အချင်းချင်းကိုမှတင်ငိထိုက်ကြေညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Vital ဇော်ညာဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်ဒီအမေရိကန်တန်ရက်နေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတို့ချင်းညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ16.29နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နာရီကြာမှပြန်လည်ဆုံတွေ့ကြအောင်ပါရှင်။
This program has come to you from the Voice of America, Washington.